မြောက်ကိုရီးယားနိုင်ငံဟာတင်းနုံနေနေကအမျိုးမီမသိတဲ့ပဲထိန်ဒုံးတစ်စင်းပြစ်လွှတ်ခဲ့တယ်လို့ဂျပန်ကဲဟူရန်စောင့်တက်တဲ့တောင်ကိုရီးယားစစ်တပ်ဘက်ကကြေညာပါရတယ်။တချိန်ထဲမှာတော့အမေရိကန်ဥဆောင်တဲ့စီးအင်အားပြမှုတွေဟာနျူကလ িয়ার စစ်ပွဲရဲ့ရှိပြီးအခင်းချင်းတရားဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကဝေဖန်ရှုံ့ချပါရတယ်။အခုမြောက်ကိုရီးယားပဲထိန်ဒုံးဟာအရှိတ်အကန့်ကြီးကိုပြစ်လွှတ်ခဲ့တာလို့တောင်ကိုရီးယားစစ်ဦးစီးဖွဲ့ကထုတ်ပြန်ပါရတယ်။ပြစ်လွှတ်ခဲ့ပြီးတော့မိနစ်20ကြာမှပင်လယ်ပြင်တဲကိုပြတ်ကျသွားတယ်လို့ဂျပန်ကဲဟူရန်စောင့်တက်ကပြောပါရတယ်။ဂျပန်ပြည်လည်ပင်စီးပွားရေးဆောင်ရဲ့အပြစ်ပဲ့ပြည်လည်ပင်တွေကိုထိုးချခဲ့ပုံရတယ်လို့ NTV သတင်းကတော့ကြေညာထားပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်ပြစ်လွှတ်ဖို့ပြင်ဆင်နေတယ်လို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတာဝန်ရှိသူတွေဘက်ကသတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြောက်ကိုရီးယားကနေပြီးတော့ပဲ့ထိန်ဒုံးကျည်ပြစ်ခတ်မှုဖြစ်လာတာပါ။မြောက်ကိုရီးယားနိုင်ငံအနေနဲ့ပဲ့ထိန်ဒုံးကျည်စမ်းသပ်ပြစ်ခတ်မှုတွေမလုပ်ဖို့ကုလသမဂ္ဂလူညွေးကောင်စီဆုံးဖြတ်ချက်တွေကပိတ်ပင်ထားပေမဲ့လည်းဒီလိုဆောင်ရွက်တာတွေဟာအချုပ်အခြာပိုင်မှုအတွက်ကုကုကိုခုခံကာကွယ်ခွင့်ရှိတယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကပြန်လည်ခြေပါထားပါတယ်။